ကထန်စကားမာစာကဒေမော်မစွတ်ရန်စတဲ့ရွာတွေဘက်ကထွက်ပြေးလာတဲ့တောင်းနဲ့ချီတဲ့စစ်ပေးဆောင်ဒုက္ခသည်တွေဟာအခုဆိုရင်လုံခင်းတဲ့မော်စီစာကျွရွာတွေကဖုန်ကြီးကျောင်းတွေခရိယံဖျားကျောင်းတွေနဲ့နီးစက်ရဆွေမျိုးမိတ်ဆွေတွေရဲ့နေအိမ်မှာပြည့်ရှင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒုက္ခသည်အရေးအတွက်ဟာတနေ့တခြားပိုတိုးလာနေစေဖြစ်တဲ့အတွက်နေရာထိုင်ခင်းအခက်အခဲအပြင်စားနပ်ရိက္ခာမလုံလောက်မှုသွားရေးလာရေးအဆင်မပြေမှုစတဲ့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရတယ်လို့ကထန်ကျွရွာမှာနေထိုင်တဲ့ဒေသခံတဦးကပြောပါတယ်။
ရွာသားတွေအားလုံးကသူ့ကိုပြေးခဲ့ရပါလုံချင်းဘက်ကိုပေါ့စစ်သေးချောင်းတဲ့နေရာဘက်ကိုအစားအသောက်ကတော့စော်ပိုင်နေတဲ့ပြင်ဆင်ထားလူတွေဒီမှာပေါ့အဲ့ရှိကြအဲ့ဒါဒီဘက်ဝိုင်းစားတောက်နေကြတာပေါ့လောဆယ်လမ်းတွေကလည်းအကုန်လုံးပိတ်ထားတော့လေဒီမှာဒေသခံတွေကအားလုံးကတော့ပူပန်နေကြတာပေါ့ဒီလိုစစ်ပွဲကြီးဆိုတဲ့ကကြတော့အားလုံးကမှကလေးဆိုတဲ့မှာမိဘတွေလည်းကြောက်သွားတော့ဆိုတော့အဲ့နဲ့ကြီးဖြစ်တဲ့အတိုင်းကြားကြတော့ကြောင်းတွေပါလေရောက်မှာဆိုတော့လေအဲ့ကြောင့်မို့အကုန်လုံးစားသမီးတွေကိုကိုယ်အိမ်ပါလေကိုယ်ကျူထားကြတာပေါ့
ဖုန်ကြီးကျောင်းတွေမှာခုံလုံးနေကြတဲ့ဒုက္ခသည်တွေဟာလမ်းမဆက်သွယ်ရေးတွေပိတ်ဆို့ပြတ်တောက်နေတာကြောင့်နေရက်ဒေတာရေးစီပြန်မှုမမျှော်လင့်ကြရသေးဘူးလို့နောက်ထပ်ဒုက္ခသည်တဦးကပြောပါတယ်
။ကျွန်တော်တို့အခုနေတဲ့နေရာအရွှေခိုင်းတာအားသူတို့ကနေခင်းမကြဘူးလို့တလို့တည်းအကြတာမျိုးကြောက်လဲ။နည်းနည်းတော့လန့်တာပေါ့လေ။မိန်းလိုင်းကြီးကတော့မဖွင့်သေးဘူး။လမ်းကြောက်ကွင်းတော့ပြန်ပါပါကျွန်တော
်။စစ်ပြေးဒုက္ခသည်တွေကိုလုံခင်းကဒေတာကန်တွေနဲ့ရမီရဖတွေကအစားအစာတွေကူညီလှူဒန်းပေးနေတယ်လို့ဒုက္ခသည်90ကျော်ခုံလုံးနေတဲ့မလိခရာမဖုန်ကြီးကြောက်တိုက်ကဆရာတော်တပါးကအခုလိုမိန်ကြားပါတယ်
။စံမီရဖတ်တွေအုပ်ချုပ်ရေးမှုအပိုင်းကတွေအားလုံးသူတို့ရွက်ဆောင်ပြီးလုပ်ပေးနေကြတယ်လေ။စားတော့လည်းပဲဟိုခန်းကြီးတွေလည်းအားလုံးဘေးပတ်ဝန်းကျင်ကလာပြီးတော့လုပ်ပေးကြတယ်လေ။ဒီလိုပြစ်ခွဲနေနေနဲ့နီးနေတဲ့ခါကျတော့လက်နဲ့တွေပါဆက်ဆက်နေရတယ်နီးတဲ့ခါကျတော့လေ။ထီမီပြည့်ဝမှာစိုးရိမ်လို့ရတာ
။ဖားခင်ကြောင့်စိန်တွင်းနေသားတဝိုက်မှာအစိုးရစစ်တပ်နဲ့ KIA တပ်တွေတိုက်ပွဲအရှိန်မြင့်မားနေစေဖြစ်ပြီးဒီကနေ့ဆိုလက်နက်ကြီးပစ်ခတ်တံတွေစူးစူးညံ့ညံ့ကြားနေရတယ်လို့ဒေသခံတဦးကတိုက်ပွဲအခြေအနေကိုပြောပါတယ်
။သူတို့လက်နက်ငယ်ပစ်တာကတော့ခွန်နိုင်ကလေးအစနေတာမနဲ့အခုချိန်ထိမပြီးသေးဘူး။အခုချိန်ကဘာလုပ်နေလဲဆိုတော့အဲ့ဒီထူးကုမ္ပဏီရှိတဲ့ကထမော်ကနေမှအစွတ်တက်ကအဲ့ဒီမှာသဆွဲထားရင်မှလက်နက်ကြီးနဲ့လည်းပစ်ကူပေးနေတယ်။ဟိုဘက်တက်နေတဲ့မော်ချံဘက်တက်နေတဲ့စစ်သားတွေကိုသူကအနောက်ကနေပစ်ကူပေးနေတာပေါ့။
ဖားကန်ဒေသမှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတာအခုလ13ရက်နေ့ကတည်းကဖြစ်ပြီးတိုက်ပွဲအရှိန်လျှော့ဖို့လမ်းစမမြင်ရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်ရှင့်